ိုင်းနိုင်ငံမှာလူမောင်ခိုကူးခံရသူတွေကိုကျူးလွန်သူတွေကနှစ်နာချေပေးဖို့တရားဥပဒေကဆုံးဖြတ်ချက်ချထားတဲ့မကြသေးခင်နှစ်တွေကအမှုပေါင်း69ရာခိုင်နှုန်းကျော်မှာကျူးလွန်သူတွေဟာတရားဥပဒေဆုံးဖြတ်ချက်ကိုလွတ်လွရှုပြီးနှစ်နာချေမပေးကြသေးဘူးလို့ Thomson Reuters Foundation ကတီးခြားရခဲ့တဲ့အချက်လက်တွေမှာတွေ့ရတဲ့အကြောင်း Reuters သတင်းတပုတ်မှာရေးထားပါတယ်။2024ခုနှစ်ကလေးကဆိုရင်အမှုပေါင်း1330ကျော်အတွက်လူမောင်ခိုကူးသူတွေအနေနဲ့သူတို့လူကုန်ကူးခဲ့သူတွေကိုနှစ်နာချေငွေစုစုပေါင်းဒေါ်လာ 4.3 သန်းထိုင်းဘတ်ငွေနဲ့စည်ရင်တိုင်းပတ်တန်းတည်း130ကျော်ပေးဖို့ထိုင်းတရားရုံးတွေကဆုံးဖြတ်ထားတယ်လို့ထိုင်းရှိနေချုပ်ယုံကနေရနိုင်ကြမြနောက်ဆုံးကိန်းဂဏန်းတွေမှာတွေ့ရပါတယ်။ဒါပေမဲ့လည်းအမှု5ခုအတွက်စုစုပေါင်းနှစ်နာချေဘတ် 5.6 သန်းကိုပဲပေးခဲ့တာရှိပြီးဒီထဲမှာတရားရုံးမရောက်ဖယ်အပြင်မှာဖြည့်ရှင်းကြေးခဲ့တဲ့ဖြစ်ရပ်တွေမပါဘူးဆိုတာထိုင်းနိုင်ငံသတင်းအချက်အလက်လွတ်လပ်စွာရယူခွင့်ဆိုင်ရာဥပဒေအရလူမောင်ခိုကူးမှုတိုက်ဖျက်ရေးအစိုးရဌာနစီကနေရယူခဲ့တဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ဒီနေ့အတွက်အခုချိန်ထိဆိုရင်လူမောင်ခိုကူးခံရသူအယောက်1000ကျော်တိစံချိန်တင်အရေးအတွက်နဲ့ကဲတင်ထားနိုင်ပေမဲ့လည်းနှင်းနာခြင်းမပေးကြတာကြောင့်အဲ့ဒီလူတွေပြန်ပြီးလူမောင်ခိုကူးခံရမယ်အရေးလူကုန်ကူးမှုတိုက်ဖျက်ရေးလှုံ့ဆော်လှုံ့ဆော်နေသူတွေကစိုးရိမ်နေပါတယ်။ထိုင်းနိုင်ငံကိုလူကုန်ကူးခံရသူတွေထဲမှာမြန်မာနိုင်ငံသားအများပြားလဲပါဝင်ပြီးလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားဘယ်ရွှေ့ဘယ်မြောက်ကိုထိုင်းအာဏာပိုင်တွေကကဲတင်လိုက်တယ်ဆိုတဲ့သတင်းတွေမကြာခဏတွေ့ရလေရှိပါတယ်။